မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နင်းမှုအတွက်ကျူးလွန်သူတွေကိုတရားစွဲနိုင်ရေးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနီးလန်းတွေရှာနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။နိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာတရားစွဲနိုင်မလားဆိုတာကရှာဖွေနေတဲ့နီးလန်းတွေထဲကတစ်ခုဖြစ်တယ်လို့American Columbia တက္ကသိုလ်လူခွန်ရေးလေ့လာမှုဆိုင်ရာ Institute ကဆွေးနွေးပွဲအတွင်းတန်မတ်ကြီးဦးကျော်မိုးထွန်းကပြောခဲ့တာပါကျွန်တော်တို့က ICC လက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုမဟုတ်ပေမဲ့ ICC မှာတရားစွဲဆိုနိုင်ရေးနီလန်းရှာဖို့လိုပါတယ်လို့ဦးကျော်မိုးထွန်းကပြောပါတယ် ICC ကိုဖွဲ့စည်းထားတဲ့ Rome Statute ပါပြဋ္ဌာန်းချက်အမှတ် 12.3 ကို CRPH ကအသေးချာလေ့လာနေတယ်လို့သူကပြောတာပါတင်ပြလျှောက်ထားတဲ့ပြစ်မှုနဲ့ပတ်သက်လို့ ICC ရဲ့လုတ်ပိုင်ခွင့်ကိုကျင့်သုံးပြီးစစ်ဆေးပေးဖို့အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းအဲ့ဒီပြဋ္ဌာန်းချက်အရ ICC မှာလျှောက်ထားနိုင်ခြင်းရှိပါတယ်။ဒီလိုလုပ်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်နိုင်ငံတကာကဘယ်သူကိုအသိမှတ်ပြုမယ်ဆိုတာဆွေးနွေးပြောဆိုစရာဖြစ်လာနိုင်ပါတယ်။တမ်မတ်ကြီးဦးကျော်မိုးထွန်းနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဆရနာပါကနာတို့ကမြန်မာစစ်အာဏာသိမ်းကောင်စီကိုဘယ်နိုင်ငံကမှအသိမှတ်မပြုဖို့ပြောထားကြပါတယ်။နောက်နီလန်းတစ်ခုကတော့ ICC မှာစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကလွှဲပြောင်းပေးပို့တဲ့နီလန်းမှာဒါပေမဲ့လည်းဒီလိုလှုပ်တာမျိုးကိုဗီတိုအာဏာသုံးခွင့်ရှိတဲ့ရုရှားနဲ့တရုတ်တို့ကထောက်ခံပွဲမရှိပါဘူး။မြန်မာစစ်တပ်ကကျူးလွန်ထားတဲ့တပ်ဖြတ်မှုနှိပ်စက်ညှဉ်းပန်းမှုနဲ့ဖိနှိပ်မှုတွေဟာလူသားလူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လူခွေရဲ့အထူးစုံစမ်းစစ်ဆေးရေးမှူးသောမတ်အင်ဒရူးကလည်းပြောထားပါဗျ။စစ်ကောင်စီပြောခွင့်ရကတော့သူတို့တပ်ဖွဲ့တွေဟာလိုအပ်တဲ့အခါမှသာအင်အားသုံးတာလို့ပြန်ပြီးတော့ခြေပါထားပါရဲ့ရှင်။